မင်္ဂလာပါမင်းသမားလဲမြန်မာ event park မှာဇန်နဝါရီ18ရက်ကနေ28ရက်အထိ The Big Bad Wolf 2019စာအုပ်ဈေးရောင်းပွဲတော်ကြီးကျင်းပနေတဲ့တဲ့င်းကဖြင့်ဝမ်းမြောက်နှုမော်တာရုခေါ်စရာကြီးပါတင်းတွင်ရဆိုရင်ဖြင့်ကမ္ဘာအကြီးဆုံးစာအုပ်ရောင်းပွဲတော်တဲ့ရောင်းတဲ့ရက်တွေမှာအချိန်မရှိ24နာရီရောင်းတဲ့ရောင်းမဲ့စာအုပ်တွေကစုံလိုက်တာအမျိုးပေါင်းကိုက2000ကျော်တဲ့အချစ်ဝိတုလိုရတာစာအုပ်တွေစိုက်ပျိုးရေးကျန်းမာရေးလိုဥဒစာအုပ်တွေခလေးတွေအတွက်ပြုစုထားတဲ့ထိုက်ချင်စရာစာအုပ်တွေသင်္ထောက်ကူစာအုပ်တွေပါတဲ့အဲ့ဒီလောက်မျိုးစုံနေတော့စာအုပ်အရေးအတွက်ကိုကစမ်းကြော်တဲ့ပြီးတော့ကြည်ပါအောင်စာအုပ်တွေကို50ရာခိုင်နှုန်းကနေ60ရာနှုန်းထိချော့ရောက်ပါတယ်ကိုယ်တိုင်မရောက်ဖြစ်တော့သတင်းစာနဲ့ပြောလိုက်ရပါတယ်ပြောရင်းကဒီဘက်နှစ်ပိုင်းတွေမှာခြေလမ်းကြေကြေလာတဲ့ The Big Bad Wolf စာအုပ်ရောင်းပွဲတော်တွေရဲ့ဇင်းမြစ်ကိုစူးစမ်းနေမိပါတယ်အရောင်းပွဲရဲ့နာမည်က The Big Bad Wolf တဲ့မလို့ဆိုရင်တော့ဝင်းပရီဇိုးကြီးပေါ့နော်ဝင်းပရီဇိုးဆိုတာကရှေးရှေးပုံမြင်တွေထဲမှာတွင်နေတဲ့အတုံးပါသားစားအကောင်ကြောက်စရာအကောင်စာအုပ်ဆိုင်ကိုများဒီလိုနာမည်မျိုးပေးရတယ်လို့တကယ်ဆိုသုတနိဗ္ဗန်တို့ပညာတိုင်နှန်းတို့လိုအထင်တကြီးဖြစ်စရာနာမည်တွေပေးပါတော့လားဒါကကိုယ့်အတွေးကိုယ့်စိတ်ကူဒီစာအုပ်ဈေးပွဲတော်တွေအာရှတလွားလှည့်ရောက်နေတဲ့စွန့်ဦးတချွင်သမားစဉ်းစားတာကတမျိုးစာအုပ်ရောင်းပွဲတော်စလုပ်ဖို့စဉ်းစားတော့ပွဲနာမည်ယူရင်ပွဲတော်လုံးမဲ့ပုဂ္ဂိုလ်၃ဦးအငင်းပွားကြသေးတာစတီမဲလို့တော့အရင်ကြီးကများများမှမရှိတာကြော်ညာထဲဖို့ဆိုတခါသေးစားလောက်ပိုက်ဆံကရှိတာဒီတော့တခါဆိုဆိုတလောက်ကြော်ညာကပေါက်စီကျင်တာပေါ့စာအုပ်ရောင်းပွဲလို့ရိုးရိုးရှင်းရှင်းကြော်ညာလိုက်ရင်စာအုပ်စုယွန်းကြောက်ကြောက်ကြတဲ့သူတွေကရှောင်ကြအောင်မှာဒီတော့အများနဲ့မတူအောင်ဒီနာမည်ရွေးလိုက်တာတဲ့စာအုပ်ကြောက်ကြတဲ့အကြောင်းစကားဆက်လို့လေတခါသေးဆက်လိုက်ရအောင်မင်းမလေးရှားမှာလေစာမဖတ်တဲ့ပြဿနာရှိနေတာပါပဲနိုင်ငံ62နိုင်ငံကိုအခြေပြုပြီးစာအဖတ်များမှုကိုအမေရိကတက္ကသိုလ်တစ်ခုကသုတေသနလုပ်တဲ့အခါမလေးရှားကနံပါတ်53ချိတ်တဲ့မလေးရှားမျိုးသားစာကြည့်တဲ့ကြီးကစစ်တမ်းကောက်တော့လေမထူးပါဘူး1996ခုကစစ်တမ်းအရာလူတယောက်တစ်နှစ်မှာစာဖတ်တဲ့နှုန်းကနှစ်အုပ်တဲ့2005ခုမှာလုပ်တော့လေဒီနှုန်းပဲဟဲ့စာမတက်လို့စာမဖတ်တာမဟုတ်ဘူးနော်ဖတ်ကိုမဖတ်ချင်လို့မဖတ်တာဟဲ့သူတေသနအဖွဲ့တစ်ခုကစည်ရင်းကောက်ပြန်တဲ့အခါမလင်းရှားလူဦးရေရဲ့20ရာနှုန်းပဲပုံမှန်စာဖတ်တယ်လို့အဖြေရပြန်ပါသေးတယ်ကျန်80ရာခိုင်နှုန်းကတော့မတက်တာမှစာဖတ်ကြတာဆိုပဲစာမေးပွဲအတွက်မဖြစ်မနေဖတ်ရတဲ့ကျောင်းသားတွေလို့ပေါ့ကိုမြန်မာနိုင်ငံမှာရောစာဖတ်နှုန်းဘယ်လောက်ရှိမှာပါလဲစနစ်တကျသုတေသနပြုမှအခိုင်အမာပြောနိုင်မှာပါဒီစာအုပ်ရောင်းပွဲကိုစဖန်တီးတဲ့အင်ဒရူးနဲ့ဂျက်ကလင်းကအဲ့ဒီစာမဖတ်တဲ့လူတွေစာဖတ်လာစေချင်တာဒါကြောင့်စာအုပ်ဆိုင်နဲ့ဆက်နွယ်ပြီးဘာလို့လို့စာဖတ်သူတိုးပွားရေးရည်ရွယ်ချက်နဲ့မကင်းပါဘူးသူတို့ပိုင်းစိုင်းနာမည်ကို Booksex လို့အသိများပါတယ်အဲ့ဒီနာမည်ကိုစာအုပ်တွေပေါ်ပေါ်များများပိုပိုရှန်ရှန်လို့အတိတ်ပဲယူနိုင်တယ်လို့လူတွေစာအုပ်တွေစီလက်လန်းမိနေရမယ်ဆိုရက်အတိတ်ပဲယူနိုင်ပါတဲ့စာအုပ်တွေစာဖတ်သူလက်ထဲရောက်အောင်ပို့ရေးကသူတို့ဆိုင်ရဲ့ရည်မှန်းချက်ပေါ့ဘုတ်ဆက်စာအုပ်ဆိုင်ရဲ့လို့စထောင်စားကဘယ်တိတိကျကျဟုတ်မှာလဲကုန်ကြိုင်ကြီးတိုက်ထဲမှာစတူရန်ပေ900လောက်ရှိတဲ့မဂ္ဂဇင်းဆိုင်လေးပါမဂ္ဂဇင်းအဟောင်းလေးတွေပြန်ထုတ်ဈေးပေါ်ပေါ်နဲ့ရောင်းဘယ်ငွေရှင်တီးရှင်ကမှရင်းနှီးမြှုပ်နှံဖို့စိတ်မဝင်စား၃ယောက်ပေါင်းစားခဲ့တာအန်ဒရူးရဲ့ဂျက်ကလင်းရဲ့နောက်တစ်ယောက်ရဲ့ဝင်းပရီဇိုးကြီးစာအုပ်ဈေးရောင်းပွဲတော်ကြီးရဲ့လို့2009မှာစလုပ်တော့နင်းနေနဲ့ကြေးကြေးဝိုင်းကြရတာပါပဲဂျက်ကလင်းကငွေသိန်းအန်ဒရူးကစာအုပ်တန်ဖိုးစင်တွေလိုက်ကပ်အဲ့ဒီနှစ်ကစာအုပ်36,000လောက်ဝယ်ပြီးရောင်းတယ်ဝင်းမလွေကြီးကပောက်သွားတာပေါ့နောက်နှစ်ကျစာအုပ်2,000ခွဲလောက်တစ်နှစ်ဝယ်ရောင်းတဲ့စာအုပ်အရေအတွက်တိုးတိုးသွားလိုက်တာ2017ကျ1,000ခွဲဖြစ်2012ကျ2,000ဖြစ်2019ကျမလေးရှားပုံနှစ်ထုတ်ဝေးသူအသင်းကဝင်းပါလာတော့4,000ကျော်သွားတယ်အယောင်ပွဲတော်ကအောင်မြင်တော့တစ်နှစ်သူတို့ရောင်းထုတ်တဲ့စာအုပ်တွေထဲမှာ90ရာနှုန်းကပွဲတော်မှာရောင်းရတဲ့စာအုပ်တွေလေဒါပေမဲ့ပွဲတော်ခီးမှာခလုတ်ကတင်းလေးတွေတော့ရှိခဲ့တာပေါ့အစောပိုင်းပွဲတော်တွေတုန်းကလူငယ်စာပေစာအုပ်တွေကအယောင်ထိုင်က နေတယ်တဲ့2015ကျမှရောင်းသွက်လာတယ်တဲ့ဘာကြောင့်ပါလဲပြန်စဉ်းစားမိတော့2009ကသူတို့ရောင်းလိုက်တဲ့ကလေးစာအုပ်နဲ့ကြီးလာတဲ့ကလေးတွေ2015မှာအလားမြောက်လာလို့ဆိုတာတွေးမိတယ်တဲ့ခလုတ်ကတင်းကပြေးသွားပါပြီအဲ့ဒီလိုအောင်မြင်လာလို့2016ကစပြီးအယောင်ပွဲတော်တွေပြပခီးထွက်ခဲ့တာပထမဆုံးကဂျကာတာစတူရန်ပေ5000လောက်ရှိတဲ့ကွင်းမှာရောင်းတာနိုင်ဝဲအတွင်းလူတွေပြည့်လို့တကားတွေပိတ်ထားလိုက်ရတယ်အပြင်မှာလူရန်ကြီးကအရှိကြီးလို့ဆိုပါတယ်ဒီလိုနဲ့လက်ပတ်ရောင်းနေလိုက်တာထိုင်းတို့ဖိလစ်ပိုင်တို့သီရိလင်ကာတို့ရောက်ခဲ့ပြီးပါပြီခုနှစ်နိုင်ငံလက်ပြီးပြီတို့သိရပါတယ်အခုမြန်မာနိုင်ငံနဲ့ဆိုရှစ်နိုင်ငံဖြစ်ပြီပေါ့မြန်မာနိုင်ငံစာအုပ်အယောင်ပွဲတော်ကိုသွားသူတွေအင်္ဂလန်နဲ့အမေရိကထုတ်တဲ့စာအုပ်တွေအများကြီးတွေ့ရမှာပါအဲ့ဒီထဲမှာကလေးစာအုပ်တွေကအများဆုံးဖြစ်မှာပေါ့ပွဲတော်သွားမိတ်ဆွေတယောက်ကတော့စာအုပ်တွေရဲ့၄ပုံ၃ပုံလောက်ကကလေးတွေနဲ့ဆိုင်တဲ့စာအုပ်တွေလို့ဆိုပါတယ်ပုံဆွဲစာအုပ်တွေရောဖတ်စာစာအုပ်တွေရောအင်္ဂလိပ်ဘာသာစကားအိမ်မှာမပြောတဲ့နိုင်ငံတွေမှာမိဘတွေကအင်္ဂလိပ်စာစကားနားမလဲကြမဖတ်တတ်ကြတော့သူတို့ကလေးတွေအင်္ဂလိပ်စာစကားတက်စီချင်းတက်စီချင်းတော့စာအုပ်တွေဝယ်ပြီးဖို့လက်မတွန့်ကြဘူးလို့ယူဆပါတယ်ဒါကြောင့်ကလေးစာအုပ်တွေကအယောင်ပွဲတော်မှာနေရာအများကြီးယူထားတာပါစာဖတ်အားပွားအောင်လုံဆောင်တဲ့အမှုမို့ဝမ်းမြောက်ဝမ်းသာကြိုဆိုရပါတယ်စာပေမြင့်ပြီးလူမျိုးတင်ပါစေ